စကိုင်းတိုင်းစင်ကိုင်မြို့စင်ကိုင်ရွာအနီးဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနှစ်တိုက်ခိုက်ခဲ့ရမှာကာကွယ်တပ်ဖွဲ့ဝင်14ဦးသေဆုံးခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ပွဲကြောင့်စင်ကိုင်ကျေးရွာအပေါ်ဝင်အနီးအနားကျေးရွာတွေကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပ
ါစကိုင်းတိုင်းစကိုင်းမြို့နယ်မတရားမြို့ဆက် ERI မြပေးမှာရှိတဲ့စင်ကိုင်ရွာအနီးဒေသခံကာကွယ်တပ်စခန်းတစ်ခုကိုဂျွန်လ28နေ့မနေ့ဝီလီဝီလင်းအချိန်မှာဝင်ရောက်စီးနှစ်တိုက်ခိုက်ခဲ့လို့တပ်ဖွဲ့ဝင်14ဦးကြာဆုံးခဲ့ရတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတွေကဗီဒီယိုပြောပါတယ်။ ERD မြပေးမှာရှိတဲ့အတွက်မြေကျောင်းကဝင်ပြီးတော့စီးနှင်းတက်ခိုက်ခဲ့တာလို့ရှိဘူး KI ဝက်လက်ကာကွယ်အဖွဲ့တာဝန်ရှိသူကပြောပါတယ
်။မနေ့က9နာရီခွဲ6နာရီလောက်ပေါ့နော်။အဲ့ရနေပြီးတော့မန္တလေးဘက်ကနေတော့တန်ကုန်တသိန်းနဲ့တတိပုတ်သုံးသိန်းနဲ့ဒီဘက်ကိုအင်းအားအလုံးကြီးနဲ့ထုတ်လာတယ်ဗျ။အဲလုံးကြီးနဲ့ဝင်ထုတ်လာပြီးတော့ရဲဘော်တွေနဲ့တက်ဟိုထိတ်တိုက်တွေ့ဆုံမှုပတ်သက်ပြတာပေါ့ဗျ။ဟုတ်ကဲ့ကျွန်တော်တို့အခုပြထားတာကတော့14ဦးဓာတ်ပေါ်ကြီးရဲ့ပြသူကသူကတို့အပေါ်လုံးမီးရှို့သွားတယ်ရဲ့အဲလင်းလိုက်ကိုအင်းအားလုံးကြီးနဲ့ဝန်တာတဲ့ပုံစံမျိုးဖြစ်နေတယ်တ
ည်ဆုံးခဲ့တဲ့ကာဝေးတပ်ဖွဲ့ဝင်အများစုဟာစကိုင်း KI တည်ယူနေတဲ့ကဖြစ်ပြီးတော့ပြည်ဦးလွင် KI ပြည်သူ့ကာဝေးတပ်ဖွဲ့ဝင်တို့လည်းပါဝင်တယ်လို့သိရပါတယ်ဂျွန်လ25ရက်ကလည်း ERD ပြည်ပမှာရှိတဲ့ကင်းတော်ရွာအနီးကကာဝေးစခန်းတစ်ခုကိုစစ်တပ်ကအခုလိုမြေကျောင်းကနေဝင်ရောက်စီးနှင်းတက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်16ဦးနဲ့ရဲသား3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ဒါကြောင့်သခိုင်းမြို့နယ်တဲဒီ ERD မြေပြင်မှာရှိတဲ့ကာကွယ်ရေးတပ်စခန်းတွေကိုစစ်တပ်က၄ရက်အတွင်းဒါဟာဒုတိယကြိမ်စီးနှင်းခဲ့တာဖြစ်ပြီးတော့ဒီရက်တွေအတွင်းမှာကာကွယ်ရေးတပ်ဖွဲ့ဝင်30နီးပါးသေဆုံးခဲ့ရတယ်လို့ဒေသတွင်းကာကွယ်ရေးအဖွဲ့တွေကအတည်ပြုပါတယ်။စစ်တပ်ကစစ်ကင်ရွာအနီးကကာကွယ်စခန်းကိုခုလိုဝင်ရောက်စီးနှင်းတက်ခိုက်တာကြောင့်စစ်ကင်ရွာအပါအဝင်အနီးပတ်ဝန်းကျင်ကြီးရွာကဒေသခံတွေဘီလိုရကိုရွှေ့ပြောင်းနေရတယ်လို့လည်းဒေသခံတူကပြောပါတယ
်။ဒေသခံတွေကတော့ဂုံတိနေကြပါခင်ဗျာ။ကျေရွာမှာဟွာတော့ဖြည်းဖြည်းတော့ပါပြည်နေရတလိုင်းရှင်းရန်ကျောင်းပြည်ဖြည်းဖြည်းဒါတော်တော်များနေသူကပြေးလာတာကစားဖို့နေရတော့ဟိုလူကလူလိုက်ဒီလူကလူလိုက်အဲတခါတနေ့တည်းကြောလဲတခါတည်းကြောလဲတမျိုးတည်းနဲ့ချက်ဆံလာစားပြတ်သွားတော့လူရန်လူရှိတော့လဲချစ်သေးဆောင်လေးကိုခုမှတန်းကြီးကခုကဆုံးပြောနေတယ်တန်းမျိုးအာရမအယူမှာလဲတွေကိုအာရမစီးကပြေးလာတာပဲကျွန်တော်ငင်းနေရတယ်ဗျ
စစ်တပ်ဟာစင်ကိုင်ရွာအနီးမှာရှိတဲ့ကာကွယ်တပ်စခန်းကိုဝင်ရောက်စီးနှင်းပြီးတဲ့နောက်စကိုင်းမြို့နယ်ကက်လျက်မှာရှိတဲ့ဝက်လက်မြို့နယ်ကထန်းကြီးကြီးရွာဘက်ကိုနေမီရှင်းလင်းရေးဆက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။စင်ကိုင်နယ်တလိုင်းကြီးရွာဟာစကိုင်းမြို့နယ်ဝက်လက်မြို့နယ်နဲ့မတရားမြို့နယ်သုံးခုစုံတဲ့နေရာမှာရှိတဲ့ကြီးရွာဖြစ်ပြီးတော့တလိုင်းရွာကတော့ခုနှစ်ဧပြီလ10ရက်ကလည်းဒီကြောင်ချီတပ်ဖွဲ့တွေနဲ့ဝင်ရောက်စီးနှင်းပစ်ခတ်လို့ဒေသခံတချို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်ခင်ဗျာ။